ချမ်းသာတဲ့ဆင့်သတင်းဌာနရဲ့အယ်ဒီတာချုပ်ဦးခွန်ဆိုင်ကျယံဟာစေအစိုးရရဲ့ဖိနှိပ်မှုအောက်ကချမ်းပြည်သူတွေလွတ်မြောက်ရေးအတွက်လက်မှတ်ကင်လာခဲ့တဲ့တော်လှန်ရေးသမားဘဝကလည်းချမ်းပြည်တော်လွှားကအဖြစ်အပျက်တွေကိုမှန်မှန်ကန်ကန်ဘက်လိုက်မှုကင်းကင်းနဲ့ဖော်ထုတ်တင်ပြနိုင်ဖို့ဆုံးဖြတ်ပြီးကလောင်ကိုပြောင်းလဲဆွဲကင်လာခဲ့တဲ့သတင်းစာဆရာတူပါ
ကျွန်တော်ကဒီဘာစကားပြောပြောနော်ကျွန်တော်ကိုယ့်ရဲ့မိခင်စကားပြောတာတော့မှကျွန်တော်ကကြွန့်ကျင်မှုမရှိဘူးဒါပေမဲ့စာရေးတဲ့ဒီဘက်မှာတော့ကျွန်တော်ကနည်းနည်းပူကောင်းတယ်ပေါ့ဗျာအဲ့ဒီတော့ကျွန်တော်ကလေဒီစာရေးတဲ့ဘက်မှာငယ်ငယ်ကလေးကအားတန်လာခဲ့ရပေါ့နော်နောက်ကျွန်တော်ရဲ့အချင်းတော့မပေါ့ဘူးဒါဗီဇပေါ့နော်ဗီဇကကျွန်တော်တို့ကဆက်စုတဲ့ဗီဇလေးရှိတယ်နော်ဒီဆက်စုပြီးတော့မှလည်းမကဘူးတိလာလို့ရှိရင်လည်းဝေမြပေးခြင်းနဲ့စိတ်ပေါ့အဲ့အရာတွေရှိတယ်အဲ့ဒီခါကျတော့ဒီတရင်လုတ်တယ်ဆိုတာကသူကတော်လိုင်းကြီးလုတ်နေကြတဲ့အတူကပါလာဒီတင်ဖြစ်ပါလေ
ဘိုးမိုးဟိန်ဘိုးခွန်စာတို့ကောင်းဆောင်တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီမှာဝါရဖြန့်ချီစာဆောင်ကိုတာဝန်ယူဖြန့်ချီလာခဲ့ရကလွတ်လပ်တဲ့သတင်းဌာနတစ်ခုထူထောင်ရက်တည်လာခဲ့ရမှာရှမ်းတန်တော်စစ်သတင်းဌာနအနေနဲ့ရင်းဆိုင်ဖြတ်တန်းခဲ့ရတဲ့စိန်ခေါ်မှုတချို့ကိုဥခွန်ဆိုင်ပြောပြတာကဒီလိုပ
ါကျွန်တော်ကအရင်တုန်းကဒီလက်နက်ကင်တော်လာမဲ့အပေါ်ရမှာရှိရောပြရနော်အဲဒီတော့ကျွန်တော်စီယူတာဝန်ပေးတဲ့ခါကျတော့ကျွန်တော်ကစကားသိမပြောတတ်တဲ့ခါကျတော့ကျွန်တော်ကစာရေးမရသေးဆိုတော့သူကလည်းစာရေးဖို့အခွင့်ပေးတော့အဲ့ဒီကဲနဲ့စပြီးတော့မှ independent စာဆောင်ကိုကျွန်တော်တို့စထုတ်ကြတယ်1994မှာနော်အဲ့လိုလှုပ်လာရင်းနဲ့1997ကျတော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကဥပဒေနဲ့လွတ်လပ်စွာစာပေးထုတ်ဝေနိုင်ခွင့်ဆိုတဲ့အခွင့်အရေးကိုပေးတယ်အဲ့လိုမျိုးပြီးတဲ့ခါကျတော့ကျွန်တော်တို့ပုံပြမတွင်ကျေလောက်လာတာပေါ့ဗျာနော်အထူးသဖြင့်1996ခုနှစ်ကျတော့ကျွန်တော်တို့ဒီထိုင်းနိုင်ငံနဲ့ရောက်လာတော့ခါကျပုံပြမလွတ်လပ်လာတော့အဲ့ဒီအချိန်မှာကျွန်တော်တို့ကဒီအားလုံး၄ဘာသာထုတ်ပါတယ်ဆိုတော့ဗမာဘာသာရှမ်းဘာသာအိန္ဒိယဘာသာနောက်တော့ထိုင်းဘာသာနဲ့နေတိုင်းနဲ့မှာကျွန်တော်တို့ထွက်ပါတယ်အထူးအခက်ခဲတာဒီလွတ်လပ်လာကျွန်တော်တို့ကိုလွတ်ခွင့်ပေးတဲ့အချိန်မှာစပေါ်လာတာပေါ့ဗျာနော်အဲ့လိုမျိုးလောလောလာရေးသားတဲ့အခါကျတော့ကျွန်တော်တို့အဖွဲ့အစည်းတွင်းမှာလည်းအမြင်မကြည်ရလေးရှိပါတယ်ကျွန်တော်တို့နှစ်ဖက်အခက်အခဲတခုကပါလဲဆိုတော့ကျွန်တော်တို့ရေးပုံတားပုံနဲ့ပတ်သက်ပြီးတော့မှအခက်အခဲရှိပါတယ်အစတော့ကကျွန်တော်တို့ကဝါဒဖြန့်ချီအဖွဲ့အစည်းတွေနဲ့တုတ်လာပြီးတော့မှလွတ်လပ်ပြီး independent media ဖြစ်ပြောင်းတဲ့အခါကျတော့ရေးပုံတားပုံစိတ်နေစိတ်ထားကလည်းတမကြကြပဲမလိုက်ခဲ့ဘူးတာမျိုးကျွန်တော်တို့ကူးပြောင်းသွားတာနံပါတ်3ကတော့ဒီ1996ခုနှစ်မှာတော်လိုင်းဒီကနေထွက်လာတဲ့ခါကျတော့ကျွန်တော်တို့မှာရံမုံငွေမရှိတဲ့ခါကျတော့ဒီရံမုံငွေရှားရတယ်ဟုတ်ဗျာအဲ့ဒီအချိန်ကအမဲကွက်ရှိတာပါလို့ဆိုကျွန်တော်ဒီဥခွန်စာဥဆောင်တဲ့အဖွဲ့ကြီးရထွက်လာတယ်ဆိုတော့ကျွန်တော်တို့ကတောင်းရတာတော်တော်ကြီးခက်တယ်1998 99 3နှစ်ပေါ့ကျွန်တော်တို့အဲ့ဒီအချိန်မှာတော်တော်ကြီးရုန်းကန်ပါ
တန်တဲ့နဲ့ပတ်သက်လာရင်အအောင်မြင်ဆုံးအားထားရဆုံးသတင်းဌာနအဖြစ်ရက်တီလာနိုင်အောင်ရှမ်းတန်တော်ဆင့်အနေနဲ့အဓိကစွဲကင်ကျင့်သုံးလာခဲ့တဲ့မူဝါဒနှစ်ခုကတော့ဒီလိုပ
ါ1990ခုနှစ်မှာရှမ်းတန်တော်ဆင့်ကိုကျွန်တော်တို့လာပြီးတော့ထူထောင်တဲ့ခါကျတော့ကျွန်တော်တို့မူချမှတ်တာကပါလေဆိုတော့ကျွန်တော်တို့ဗုဒ္ဓကသွန်သင်ပေးတဲ့စကားကြီးနှခုကိုပြောရမယ်ပေါ့စကားကြီးနှခုဆိုတာပထမတစ်ခုကပါလေဆိုတော့မှန်ကန်ရမယ်အကျိုးရှိရမယ်သူများတွေတင်ရသေးရမယ်ဒါတပတ်မှတခုမနောက်တခုကပါလေဆိုတော့မှန်ကန်ရမယ်အကျိုးရှိရမယ်သူတစ်ပါးကမကြိုက်နဲ့သက်ဘူးအဲ့ဒီနှစ်ချက်ထက်မှာအကျုံးဝင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကကျွန်တော်ရဲ့သတင်းကိုကြီးကိုကြီးရမယ်ဒါပေမဲ့မှန်တော့မှန်ကန်တယ်သူများလည်းကြိုက်တယ်ဒါပေမဲ့အကျိုးမရှိဘူးဆိုရင်ကျွန်တော်တို့လည်းမကြီးဘူးဟုတ်ပါနော်အဲမှန်ကန်ဘူးဆိုလည်းကျွန်တော်တို့မကြီးဘူးလေလဲမဟုတ်ဘူးသာပြီးမိုင်မတော်
ရှမ်းပြည်တလွားကသတင်းတွေကိုကြည့်ကြမှန်ကန်အောင်ဖော်ထုတ်တင်ပြနိုင်တဲ့အတွက်အခုဆိုရင်ရှမ်းသံတော်စီရဲ့အင်တာနက်ဝက်ဘ်ဆိုက်ကိုဝင်ရောက်ကြည့်ရှုသူပေါင်းတနေ့ကို12,000လောက်ရှိလာပြီလို့အောင်မြင်မှုတချို့ကိုဥခွန်ဆိုင်ကပြောပြပါတယ
်ကျွန်တော်တို့ဒီတိုင်းသတင်းထုတ်လို့ရှိရင်ကျွန်တော်ခေါင်းစဉ်ခွဲထားတာပါလေဆိုတော့တစ်ကနိုင်ငံကြီးနှစ်ကစီးရီးသုံးကဒီလူအပီးရီးအခြေအနေပါအဲလေးကတော့တဘာဝပေါင်းခြင်းအခြေအနေငါးကတော့ဒီမူရည်စေဝါနဲ့နော်ထောက်ကတော့ဒီအထွေထွေပေါ့ဒီအထွေထွေထဲမှာဆိုလို့ရှိရင်အဓိကပါလေပါလဲဆိုတော့ဒီထိုင်းမြန်မာဆက်ဆံရေးတို့နောက်ယဉ်ကျေးမှုတို့ပင်လယ်ရချားမှာတော့ဘာမှအလုပ်လုပ်တဲ့လူတမပြဿနာတို့အဲ့ဒါမျိုးတွေပါပါတယ
်အင်တာနက်အီးမေးလ်ကတစင်လဲတရေလှော်တွေကိုပြည်တွင်းပြည်ပပြည်သက်တွေစီဖြန့်ချီပေးနေတဲ့အပြင် Samyana Lidejo, Shamyama Nabadane, Sanghi Tonong Lazin Tui Lagere, Sadangu, Yamungu Kat Kejo, Nadang Segunia Dwin, Yanala Yabime, RFE, Lulete Asha, then Bawe, Radio Danuntana de Chugani, Shamadane, the Vedaji, Tunun Bini, who could sing up your body.
Hong Poi Sing RFE, they cut my boy sing fight that you all. Say, Pong Kawong, let me call some my lie.
ဟုတ်ကဲ့ခေါင်းဆန်းတန်တော်စင်ဟာသူရကြကြအနေနဲ့1996ခုနှစ်ကနေ96ရှိခုနှစ်နောက်ပိုင်းအထိရှမ်းပြည်တောင်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲသတင်းတွေကိုထင်ဟပ်ဖော်ပြနိုင်ခဲ့မှုအပါအဝင်ကြီးရွာရေးအာရမပြောင်းရွှေ့ခံရမှုမိရှုဖြစ်စီခံရမှုရှမ်းပြည်သူတွေဥပဒေမဲ့ဖမ်းဆီးတပ်ဖြတ်ခံရမှုရှမ်းမျိုးသမီးတွေပေါ်မြန်မာစစ်အစိုးရတပ်တွေကတာမယာအာရမပြုကျင့်မှုစတဲ့ ရှိခဲ့တယ်လို့ဥက္ကွန်ဆိုင်ကပြောပြပါတယ်။ဒါပြင်ရှမ်းပြည်နယ်ရဲ့မွေးစည်းဝါထုတ်လုပ်မှုအခြေအနေတွေကိုပါနှစ်စဉ်အစည်းအခမ်းဖော်ထုတ်တင်ပြနေတာကြောင့်ရှမ်းတန်တော်ဆင်အပေါ်နိုင်ငံတကာမွေးစည်းဝါလေ့လာသူတွေရဲ့အသိမှတ်ပြုမှုတွေတိုးလာနေပါတယ်။သတင်းလုပ်ငန်းနဲ့ပတ်သက်လို့အနာဂတ်စိတ်ကူးညီမှန်းချက်တချို့ကိုရှမ်းတန်တော်ဆင်အက်ဒီတာချုပ်ဥက္ကွန်ဆိုင်ပြောပြတာကဒီလိုပါ
။ရှိရှိဝေးဝေးစိတ်ကူးတော့မဟုတ်ဘူးပေါ့နော်။အခုလောလောဆယ်ကျွန်တော်တို့ရဲ့ဒီသတင်းဖြန့်မှုမှာအားနည်းချက်တစ်ခုပါပါလေဆိုလို့ရှိရင်ကျွန်တော်တို့အရှမ်းပြည်တို့ဗမာပြည်တဝါမှာဖြစ်နေတဲ့အဖြစ်အပျက်တွေကိုပြည်ပကလူတွေကပြည်တွင်းကလူတွေပို့ပြီးတော့မှသိတယ်ဆိုတာသိကြမငင်းကြွယ်လို့မရတဲ့ဟာဖြစ်တယ်နော်အဲဒီပြည်တွင်းမှာဆိုလို့ရှိရင်တော့တို့ကဒီဗမာစကားမတတ်တဲ့ပြည်တော်စုတပေါင်းလုံးကျွန်တော်ရာခိုင်နှုန်းတွက်မစလို့အနည်းဆုံး30ရာခိုင်နှုန်းလောက်ကတော့ပမာဏကမတက်ကြဘူးเนาะအဲ့ဒီသူတို့အတွက်ကပြဿနာရှိတယ်เนาะအဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီဗီဒီယိုနဲ့ထုတ်လုပ်နိုင်ရင်တိတ်ကောင်းမယ်နားဖတော့မှသူကအခုနေ့တိုင်းနေ့တိုင်းတိုင်းရင်းသားပါတယ်နဲ့တနည်းတနားတနားသူကထုတ်နေတာဒါကျွန်တော်တို့ကတစ်ပတ်ကို15မိနစ်ဆိုပြီးမှထုတ်နေတာလေဟာဒီဟာဘာမှမထီရောက်ဘူးပေါ့ဗျာเนาะဒါကြောင့်မလို့ဒီလိုဖြစ်နိုင်အောင်ကျွန်တော်တို့ကြိုးစားပုံတွေလေကျွန်တော်ရဲ့ပြည်တော်စုအတွင်းမှာပြည်တော်စုစိတ်ဓာတ်တို့ဒီမိုကရေစီတို့လူမှုအခွင့်အရေးတို့စသည်တို့ကျွန်တော်တို့ကဒီပြန်ပွားစေခြင်းဆိုရင်ဒီအသိပညာပေးမှုဟာကျွန်တော်တို့ကလည်းဆက်လက်မှလုပ်ရမယ်ဒီပမာစကားတက်တဲ့လူပုံကိုယ်တွေမကဘူးပမာစကားမတက်တဲ့ဒီလူထုတွေအတွက်လည်းကျွန်တော်တို့လုပ်ဖို့တင့်နေအတားကြောင့်မလို့လေကျွန်တော်တို့လက်တာကိုကြိုးစားနေတယ်အားလုံးလည်းဝိုင်းပြီးတော့အားပေးကြပါလို့ကျွန်တော်အမြတ်တရားခံနေပါတယ်
ထိုင်းနိုင်ငံချင်းမာမြို့ခြေဆိုင်ရှမ်းတန်တော်စစ်သတင်းဌာနရဲ့အကြီးအကဲဥခွန်ဆိုင်ကြာရင်ရဲ့တွေးမြင်တချို့ကိုကောက်နှုတ်တင်ပြခဲ့တာပါအခုတစ်ပတ်သူ့တွေးသူ့မြင်အစီအစဉ်ကိုလည်းဒီမှာရနာလိုက်ပါစေနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်